ကချင်ပြည်နယ်တနင်္ဂနွေနယ်ကရွှေပင်းမော်ရင်းတွေကတင်းချောင်လာတဲ့ရွှေပြောင်းအလုပ်သမားတွေနေရရင်ပြန်နိုင်ရေးအတွက်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနကတိုင်းဒေသကြီးအစိုးရတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့လူငယ်ပြန်ဒုညုံမှုကပြောပါတယ်။တနင်္ဂနွေခင်းကြီးမြို့ကိုခိုးလုံလာကြတဲ့ဒုက္ခတွေတထောင်ကျော်ကိုတနင်္ဂနွေကောင်းလန်းနဲ့ခင်းကြီးရေချောင်းလန်းတွေကနေပြန်လဲပို့ဆောင်ပေးနေတာပါ။တနင်္ဂနွေမှာခိုးလုံနေစဉ်ဒုက္ခတွေတချို့အတွက်လောလောဆယ်ဘာသာရေးနဲ့လူမှုအဖွဲ့အစည်းတွေကအနေနဲ့ပေးစာနာရိတ်ခါပေးကူညီဆောင်ရှောက်ထားပေမဲ့ရေရှည်အတွက်တော့အခက်အခဲရှိတယ်လို့လည်းကချင်းနှစ်ရင်းခရီးရန်အဖွဲ့အတွင်းရေးမှူးကပြောပါတယ်အသေးစိတ်ကိုမှဆွမှုပြောပြပေးပါမယ်ရှင်
ဟုတ်ပါတယ်ဂျော်လာပိုင်းကနေစလို့မြမတက်မတော်နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO တို့ကြာတင်းလာတဲ့စီးရေးအခြေအနေတွေကြောင့်ကချင်ပြည်နယ်တနင်္ဂနွေနေ့တွင်ကရွှေနဲ့ပရင်မော်ရင်းစေကူမှာနေထိုင်နေသူတွေဆက်ပြီးတော့နေထိုင်ခွင့်မပြုတော့ဘဲဂျွန်15ရက်နေ့နောက်ဆုံးထားပြီးထွက်ခွာသွားကြဖို့တက်မတော်ဘက်ကစာရင်းဖြန့်ဝေညွှန်ကြားထားပါတယ်။အလားတူပြီးခဲ့တဲ့ဂျော်လာ10ရက်နေ့ကနေစပြီးမော်တော်ယာဉ်တွေအနေနဲ့ဖားကတ်နဲ့တနင်္ဂနွေဆက်ဆက်ဝင်းကျင်လမ်းတွေပေါ်မှာည9နာရီကနေမနက်6နာရီအတွင်သွားလာခြင်းမပြုဖို့ကချင်လက်နက်ကိုင်တပ်ဖွဲ့ KIA ဘက်ကလည်းအမိန့်ထုတ်ပြန်ထားပါတယ်ဒီလိုမျိုးစီးရီးတင်းမာလာတဲ့အခြေအနေမှာတနိုင်းမျိုးမော်ရဲလုပ်ငန်းခွင်တွေကနေစစ်ပြေးဒုက္ခတွေထောင်ချီထွက်ပြေးလာကြပြီးဒီထွက်ပြေးလာသူအများစုဟာဒေသခံတွေမဟုတ်ဘဲရွှေပြောင်းလုံလောက်ကိုင်းသူတွေဖြစ်တဲ့အတွက်သူတို့အတွက်ခိုးလုံနေထိုင်ရင်းနဲ့စားဝတ်နေရေးအတော်လေးခက်ခဲဖြစ်နေကြတာပါဒီရွှေပြောင်းအလုပ်သမားတွေမိမိတို့ရဲ့နေရရင်ပြန်နိုင်ရေးဂျွန်လ12ရက်နေ့ဝင်းကျင်ဂျွန်လ13ရက်နေ့ကနေစလို့တိုင်းဒေသကြီးအစိုးရတာဝန်ရှိသူတွေနဲ့ပူးပေါင်းပြီးတော့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်များချထားရေးဝန်ကြီးဌာနကစီစဉ်ဆောင်ရွက်ပေးနေပါတယ်အဓိကလမ်းကြောင်းနှစ်ကြောင်းဖြစ်တဲ့တနိုင်းမိုးကောင်းလမ်းနဲ့ခန်းမင်းရေကြောင်းလမ်းကနေပြန်လည်ပို့ဆောင်ပေးနေပါတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာအောင်သူရင်က VOA မြန်မာပိုင်းကိုပြောပါတယ
်တနိုင်းကနေပြီးတော့ဟိုပြန်လာတဲ့ဟာကနှစ်နေရာနေကျွန်တော်တို့ကကူညီပေးနေတယ်တနေရာကျတော့မိုးကောင်းပေါ့နော်မိုးကောင်းမှာကျတော့ကျွန်တော်တို့ရှိရနေပြီးတော့ဒုညွှန်ချုပ်ကကယ်ဆယ်ရေးကဒုညွှန်ချုပ်ကိုလည်းအူစီးပြီးတော့အဲ့မှာအဖက်ဆိုင်ပြီးတော့ကူညီပေးနေတယ်တနိုင်းကနေပြန်လာတဲ့လူတွေပေါ့တနိုင်းမိုးကောင်းလမ်းပေါ့နော်အဲ့ဒါကားလမ်းနဲ့သူတို့ပြန်လာတာရှိတယ်ပြင်းရဲ့အဲ့ရနေတော့ရထားနဲ့ဆင့်ပြီးတော့မြကြီးနားတို့မန္တလေးတို့ဆက်သွားတယ်။ဘာလဲလဲဆိုတော့သူတို့နေရက်တွေကိုရှိရမယ်။အဲ့လိုမျိုးရထားနဲ့အဲ့လိုသွားလိုက်လို့ကိုလည်းကျွန်တော်တို့ဒီလူငယ်ပြန်ရကနေပြီးတော့ပြည်တော်စုဝင်ကြီးကိုရကနေပေါ့နော်။ဒီကျွန်တော်တို့ပို့ဆောင်ရေးဝန်ကြီးဌာနနဲ့ညှိနှိုင်းပြီးတော့ဒီရထားတွေကိုပို့ပြီးကြီးဆွဲပေးဖို့တွေပါညှိနှိုင်းဆောင်ရွက်ထားတာရှိတယ်။အဲ့ရနေပြီးတော့သူတို့ကပြန်ကြတယ်ပေါ့။အဲ့ဒါမိုးကောင်းနောက်တစ်ခါကျတော့ကျွန်တော်ဖန်ဒီဖန်ဒီကကျတော့ဒီအောက်ပိုင်းကပေါ့နော်။ဒီတနိုင်းဘက်ကနေဒီကသူကရေကြောင်းနဲ့ပြန်လာတာ။ရေလမ်းကနေပြီးတော့ပြန်လာတာရှိတယ်။ပြန်လာပြီးတော့သူကဖန်ဒီကိုညက်နေဆိုရင်ရောက်ကြတယ်။အဲ့သူတို့စက်စီကြီးနဲ့ပြန်လာတယ်။ဖန်ဒီကနေပြီးတော့စက်စီနဲ့သွားကြည့်ရပါတော့အဲ့ဒါကြတော့တရက်တရက်ကိုသူတို့တုံးလေးတာရောက်ကြတယ်ဗျ။ဆန်နီမှာညားပြီးတော့နောက်နေ့မနေ့ကျတော့သူတို့ကဒီချင်းချင်းညောင်းတိုင်းအောက်ကိုဆက်ပြီးဆုံဆင်းပြီးတော့သူတို့နေရာသူတို့ပြန်ကြတယ်ပေါ့နော်
။တက်မတော်ကတတိပေးထားတဲ့ရက်ဂျွန်15မတိုင်ခင်မှာပဲဂျွန်လ13ရက်နေ့ကနေစလို့စုစုပေါင်းခန်းနီမျိုးပေါ်ကိုခိုးလုံရောက်ရှိလာသူပေါင်းကတရက်ကို300ကျော်လုံးနဲ့လူကယ်ပြန်ရဲ့စည်ရင်းအရာလာရောက်ခိုးလုံသူက1180လောက်ရှိခဲ့ပါတယ်။သူတို့အတွက်လူအချက်တွေကိုမျိုးမီမျိုးဖားတွေအုပ်ချုပ်ရေးအဖွဲ့တွေလွှတ်တော်ကိုယ်စားလှယ်တွေနောက်ဘာသာရေးနဲ့လူမှုရေးအသင်းအဖွဲ့တွေဘက်ကဝိုင်းဝန်းကူညီပံ့ပိုးဆောင်ရှားပေးနေကြပါတယ်လို့ဒေါက်တာအောင်သူရင်ကပြောပြပါတယ်
သူတို့ကတော့အစားအသောက်နေထိုင်ရတော့ညာအိတ်ကိုတဲဖို့ဆိုရင်အမှတင်းကုန်ကန်းလေးရှိတယ်မလောက်ဘူးပေါ့နော်ကျိုးနေရာလေးကကျွန်တော်ဖုံးကြီးကျောင်းလေးမှာတဲကြတာတွေရှိတယ်ဆက်တွေပေါ်မှာပဲကျိုးနေရာအိတ်ကြတယ်ကျွန်တော်အဓိကအဲ့မှာအကူအညီပေးရတာတော့စားအိတ်တောက်လေးပေါ့အမျိုးပေါ်မှာလည်းသူအလှရှင်တွေရှိတယ်အားလုံးပေါင်း1000ကျော်ရောက်တယ်ကျွန်တော်ရတဲ့စည်ရင်းရဆိုရင်လေဒီရက်ကို300ကျော်လောက်နေပေါ့
အခုချိန်မှာတော့တနိုင်းချမ်းဒီဘက်ကိုခိုးလုံလာကြသူဆစ်ဆောင်ဒုက္ခတွေတွေအတွက်ဘာသာရေးအသင်းအဖွဲ့တွေဘက်ကလည်းအသင်းတော်တွေရဲ့ဖျားကျောင်းနေနဲ့မြမဗုဒ္ဓဘာသာဖုံးတော်ဒီကျောင်းနေမှာနေရာချထားပေးဆောင်ရွက်ထားကြပါတယ်။ရေရှည်အတွက်တော့နေထိုင်ရေးအခက်အခဲရှိတယ်လို့စချင်းနေချင်းခွေအဖွဲ့ချုပ်ရဲ့အထွေထွေအတွင်းရေးမှူးဒေါက်တာကလမ်ဆမ်ဆောင်ကပြောပါတယ်
။ပြည်မော်ဘက်ကဖြတ်ပြလာတဲ့လူတွေကိုကျွန်တော်တို့အနိုင်ရမှာရှိတဲ့အသင်းတော်တွေမှာအများချပေးထားတဲ့ဆိုတော့အခုကပထမကျောင်းလို့ရှိပြီးသူတို့ရဲ့လုံခြုံမှုကိုကျွန်တော်ပေးနေတယ်။လုံခြုံမှုပေါ်တော့အဲ့ဒီအချက်နဲ့ကျွန်တော်တို့ကအခု IDG ကပ်တယ်ဒီဆော့ဒီမှာဒီလုပ်ဖို့လုပ်ထားပေမဲ့လည်းအခုလောလောဆယ်ဆယ်ကတော့အဲ့ဒီကိစ္စကိုတနိုင်းအုပ်ချုပ်ရေးနဲ့ဒီစစ်တပ်ကအဲ့ဒါကိုလည်းနည်းနည်းသားလျော်နေတယ်။အဲ့ဒီကျန်ကျန်မလုပ်ဘူးပေါ်တော့အဲ့ဒါကိုပဲပြောနေတာကိုကျွန်တော်တို့ကြည့်နေရတယ်ဆိုတာ။ဒီအငြင်းလားတိုက်ရီမှာတော့ဒီတိုက်ပွဲတွေကျွန်တော်တို့နေ့စဉ်နေ့တိုင်းတော့ရှိနေတယ်အမ
။ခန်းနီးမျိုးနဲ့နီးတဲ့ရွှေမော်တွေဖြစ်တဲ့သတိပေးစာထဲမှာပါတဲ့ဝမ်ပလာတုံးပနီအပြင်စာထဲမှာမပါတဲ့ခမန်စီဝေပီနဲ့တခြားရွှေမော်တွေကအထူးသဖြင့်အမျိုးသမီးနဲ့ကလေးတွေလည်းခန်းနီးဘက်ကနေဆက်လေတွေနဲ့တွားကြိုပြီးတော့ခန်းနီးမျိုးရဲ့မှာလာရောက်ခိုးလုံနေကြတာဖြစ်ပါတယ်။တက်မတော်လင်းဘက်ကနေကျင်းချခဲ့တဲ့စာထဲမှာတော့ဒီဒေတာတွေကအများဆုံးထွက်ခွာကြဖို့နဲ့တကယ်လို့မထွက်ခွာခဲ့ဘူးဆိုရင် KIA နဲ့ဆက်နွယ်တဲ့အကြမ်းဖက်သမားတွေအဖြစ်သတ်မှတ်ရလိမ့်မယ်လို့ရေးသားဖော်ပြတဲ့အပေါ်ကတော့ HRW လူခွင့်ရေးဖွဲ့ကြီးကပြစ်တင်ဝေဖန်ထားပါတယ်။ဒေတာတွေမှာရှိတဲ့ပြည်သူတွေဘေးကင်းလုံခြုံမှုရှိ Zibu Dwale, Yama Chita Kuyo, Kia Lenaka, Equen, the Pasalongo, HRW, Taiton, Panza, Tabare, Dizari, Tinian, Siman, and Yinya Potam Bibu, Tasaya, Dawin, Shidu, Kachin, Sidi, Dukade, Yakuni, Beni, Duziga, Nita, Yakan, Dangsuni, Tabarishin.